တောင်ကိုရီးယားနိုင်ငံကတက်ကြွလို့ရှားသူတွေဝါရဖြန့်ချီစာတွေလွတ်တင်လိုက်တဲ့မိုးပြံမှုပေါင်းတွေကိုမြောက်ကိုရီးယားဘက်ကတောက်ကြန်နေမှာပြစ်ချလိုက်ရကတောင်နဲ့မြောက်ကိုရီးယားနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်သွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြစ်လိုက်တဲ့ကြီးစံတချို့တောင်ကိုရီးယားနိုင်ငံအတွင်းကိုကျလာတဲ့အတွက်သူတို့ဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။တောင်ကိုရီးယားဘက်ကစစ်တင်တဲ့ပစ်ခတ်မှုတွေဟာဘယ်နေရာတွေကိုပြစ်မှတ်ထားတယ်ဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဒါအပြင်ပြစ်လိုက်တဲ့ကြီးစံတွေဟာစာရွက်တွေထည့်ထားတဲ့အဲ့ဒီမိုးပြံပူပေါင်းတွေကိုထိမှန်ခြင်းရှိမရှိဆိုတာလည်းအတိအကျမသိရသေးပါဘူး။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေထွက်မလာသေးပါဘူး။မြောက်ကိုရီးယားနိုင်ငံကအာဏာရအလုံသမားပါတီတီထောင်တဲ့69ချိန်မြောက်နှစ်ပတ်လည်နေ့မှာမြောက်ကိုရီးယားဘက်ကထွက်ပြေးလာသူအများစုပါဝင်တဲ့တောင်ကိုရီးယားနိုင်ငံကတက်ကြွလို့ရှားသူတွေဟာမြောက်ကိုရီးယားကိုဆန့်ကျင်တဲ့ဝါရဖြန့်ချီစာဆောင်တွေမိုးပြပူပေါင်းတွေနဲ့ထက်ပြီးဒီကနေ့မြောက်ကိုရီးယားဘက်ကိုလွတ်တင်လိုက်ကြတာဖြစ်ပါတယ်။အဲဒီလိုစာဆောင်တွေလွတ်တင်နေတာကိုတောင်ကိုရီးယားအစိုးရအနေနဲ့မရတတ်ရင်ကိုရီးယားနိုင်ငံဆက်ဆံရေးမှာထိမ့်သိမ့်လို့မရနိုင်တော့တဲ့အထိအခြေအနေတွေဆိုးဝါးသွားလိမ့်မယ်လို့မြောက်ကိုရီးယားကသတိပေးပြောကြားပါတယ်။ပြီးခဲ့တဲ့လအတွင်းကတကြိမ်ဖြစ်လို့ခဲ့တာအပါအဝင်အခုလိုစာရဲစာရန်တွေလွတ်တင်နေမှုကိုမြောက်ကိုရီးယားအရာရှိတွေကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါပေမဲ့တောင်ကိုရီးယားအစိုးရကတော့ဒီလောက်ရတဲ့ရတ်တန့်သွားအောင်တစုံတရာလှုပ်ဆောင်ခြင်းမရှိသေးပါဘူး။